မဟုတ်မမှန်ဆွဆွဲချက်တွေနဲ့တုံးကတာဖန်စီခံရပြီဖြစ်တဲ့ VOA V Video သတင်းတော်အောင်ကြည်မြင့်ရဲ့အရေးကိုမေ့လျှောက်မှထားဖို့နေစည်းမထားသတင်းတော်များအဖွဲ့ RSF ကအင်ဒစီနင်းဖန်စီခြင်းဆိုင်ရာကုလသမဂ္ဂအလုံးအဖွဲ့ကိုပြောကြားလိုက်ပါတယ်။သူဟာခံကျင်းသောတာဖြစ်နေတဲ့အတွက်အစံငှက်ခံဆန္ဒပြဖို့လုပ်နေပြီလို့နန္ဒဆွဲနာမည်နဲ့အောင်ကြည်မြင့်ကိုယ်တိုင်လွတ်ကိုက်နေတဲ့ Channel Mandalay TV Editor မင်းငင်က RSF ကိုပြောတယ်လို့ဆိုပါတယ်။ဆန္ဒပြပွဲတစ်ခုကိုလူမှုကွန်ရက်ပေါ်မှာတိုက်ရိုက်တင်ပြနေစဉ်နန္ဒကရဲရီစစ်သားတွေကိုဒုံးနဲ့ရိုက်တယ်ဆိုရယ်ဆွဆွဲချက်နဲ့မေလ15ရက်နေ့ကသူ့ကိုဖမ်းဆီးခဲ့တာပါဒီဆွဲချက်ကိုထောက်ခံတဲ့အထောက်အထားတစ်စုံတစ်ခုမှမရှိသလိုဆန္ဒပြသမားတွေကိုရဲရီကရိုက်နှက်နေတဲ့ဗီဒီယိုသာရှိတယ်လို့ RSF ကထုတ်ပြန်ကြမှာဖော်ပြပါတယ်နန္ဒခေါ်အောင်ကြည်မြင့်ကိုဖမ်းဆီးပြီးတလအကြာတေဝင်ဆွဲချက်တင်ခဲ့တာပါပုံမှန်5ခုနဲ့ဆွဲဆိုထားပြီးစုစုပေါင်း1018ကြက်ခံရပွဲရှိနေပါတယ်ဒီမတော်မတရားဖန်ဆီးမှုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကိုတိုက်တွန်းတယ်လို့ RSF အာရှပြည်ပအကြီးအကဲဒန်နီယယ်ဘာစာကဆိုပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်နှစ်အတွင်း RSF ရဲ့သတင်းလူလခွင့်ညှိနှိုင်းမှာ90%ကျဆင်းသွားခဲ့ပြီးနိုင်ငံပေါင်း180နဲ့138မှာရောက်ရှိနေပါတယ်။